နိုင်ဂျီးရီးယားနိုင်ငံမှာအနောက်တောင်ပိုင်းကကက်သလစ်ဘုရားကျောင်းတစ်ခုမှာဝိပ္ပိစုတောင်းနေတဲ့သူတွေကိုတနတ်သမားတွေကပြစ်ခတ်ခဲ့ပြီးတော့ဖောက်ခွဲပစ္စည်းတွေကိုပါဖောက်ခွဲခဲ့တာကြောင့်လူပေါင်း50လောက်တေဆုံးနိုင်ပွဲရှိတယ်လို့နိုင်ဂျီးရီးယားလွတ်တော်အမတ်တွေကပြောပါတယ်။အွန်ဒိုပြည်နယ်ထဲကစိန့်ဖရန်စစ်ကက်သလစ်ဘုရားကျောင်းမှာတနင်္လာနေ့စုတောင်းပွဲတက်ရောက်လာသူတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တာလို့လွတ်တော်မှအိုဂန်မိုလာဆီအိုလူဝီကပြောပါတယ်။တေဆုံးသူတွေထဲမှာကလေးငယ်အများပြားပါနေတယ်လို့ဆူတောင်းပွဲကိုဦးစီးတဲ့ဖုံးတော်ကြီးကဖမ်းသွားတယ်လို့လည်းပြောပါတယ်။တေဆုံးသူအရေးအတွက်အတိအကျကိုနိုင်ဂျီးရီးယားအာဏာပိုင်တွေကမထုတ်ပြန်သေးပါဘူး။အနည်းဆုံးလူ50လောက်တေဆုံးနိုင်မှာရှိတယ်လို့ဆွတ်တော်မတ်တူကပြောတယ်လို့အချင်းဖြစ်ပေါ်တာကိုရိုက်ကူးထားတဲ့ဗီဒီယိုမှာတော့ဖျားကြောင့်ကိုလည်းဝိပ္ပိစုအများပြားတွေ့အောင်တွေ့တဲ့လဲနေတာတွေ့ရတာပါ။ဒီတိုက်ချက်မှုကိုဘယ်သူကလှုပ်ဆောင်လဲဆိုတာမသိရသေးပါဘူး။နိုင်ဂျီးရီးယားနိုင်ငံမှာလုံခြုံရေးပြဿနာနဲ့ရင်ဆိုင်နေရပေမဲ့အချင်းဖြစ်ပေါ်တာအွန်ဒိုပြည်နယ်ဟာနိုင်ဂျီးရီးယားကအငင်းချမ်းဆုံးလို့သတ်မှတ်ထားတဲ့နေရာတွေကတစ်ခုလည်းဖြစ်ပါလေ။